အာယုံရောတိခိုက်စေတဲ့ဓာတုစိတ်ဓာတ်နဲ့ရုရှားနှစ်ဖက်တရှိုးဟောင်းကိုတိုက်ခိုက်မှုမှာတာဝန်ရှိသူတူကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရေးရီဖို့အသင့်ရှိကြောင်းပြည်ထောင်ပြည်ထရေးဝန်ကြီးအမ်ဘာရတ်ကဒီနေ့ပဲပြောလိုက်ပါတယ်။ဒီတိနိုင်ငံအတွင်းမှာအစိုးရတရက်ကကျူးလွန်တဲ့လုပ်ရမျိုးတွေကိုပြောပြောပြောင်ပြောင်တုံ့ပြန်မှာမဟုတ်ကြောင်းလည်းဝန်ကြီးရတ်ကဆက်သတိပေးခဲ့ပါတယ်။ဗြိတိသျှချမ်ဖက်ဝါဒတချက်ရရှိတွေကတော့ရက်စတာရှူဟောင်းစာတီစကာပယ်နဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ဟာပုံမှန်အားဖြင့်အေးအေးချမ်းရှိတတ်တဲ့ဆယ်လီဘရီမျိုးလေးမှာတနင်္ဂနွေနေ့ကအဝကျော်ထိခိုက်တဲ့ဓာတုအဆိပ်ခတ်ခံခဲ့ရကြောင်းပြောထားပါတယ်။အခင်းဖြစ်ရာကိုကနူးသွားရောက်စစ်ဆေးခဲ့သူတွေကရဲရရှိတူဟာလည်းဆေးရုံတင်ထားပါတယ်။ဆေးရုံတင်ထားတဲ့ရဲရရှိဟာစွန့်ရတဲ့အချိန်မှာရှိနေပေမဲ့စကားပြောနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးကပြောခဲ့ပါတယ်။ပြည်ထောင်ရဲတပ်ဖွဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးဒုတိယကော်မရှင်နာမင်းကြီးမတ်ဘရိုလီကတော့အာယုံကျော်ထိခိုက်စေတဲ့အဆိပ်နဲ့တပ်ဖြတ်ဖို့ကြိုးစားခဲ့တဲ့ဒီကဖြစ်ရာတစ်ခုအဖြစ်စုံစမ်းစစ်ဆေးနေကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့လည်းအဆိပ်မျိုးစားအတိအကျနဲ့ဘလို့စိတ်ခတ်ခံရရတဲ့ဆိုတာတွေကိုတော့ပြောဆိုမသွားပါဘူး။အစိကခံရတဲ့ဖြစ်ရကြောင်းပြည်ထောင်နိုင်ငံမှာလူကျုံနဲ့တန်တမာရေးဟာချင်းချမှုပြဿနာတစ်ခုလည်းဖြစ်လာခဲ့တာပါပြည်ထောင်နိုင်ငံမှာမကြသေးခင်တုန်းကတန်တရားဖြစ်စရာအခြေအနေတွေနဲ့တိုက်စုံးမှုတရားစင်ကြောင်းမှာရုရှားထောင်ရင်းတွေနဲ့ဆက်နွယ်မှုရှိကောင်းရှိနိုင်တဲ့အတွက်အရေးပေါ်စုံစမ်းစစ်ဆေးမှုတွေလွတ်ဆောင်ဖို့လည်းလွှတ်တော်မှတ်တွေကတိုက်တွန်းနေပါတယ်ခင်ဗျ